ကိုကန်ဒေသမှာတိုက်ပွဲတွေပြင်းထန်နေတာကြောင့်ဒေသခံပြည်သူတွေဟာတရုတ်နိုင်ငံတောင်ပိုင်းယူနန်ပြည်နယ်တွေကိုထွက်ပြေးတင်းရှောင်နေကြပါတယ်တရုတ်အစိုးရကပြစ်ခတ်ရဲစဲဖို့အကြံဉာဏ်တောင်းဆိုနေကြတာကတိုက်ပွဲတွေပြင်းထန်နေတာကြောင့်တရုတ်နိုင်ငံဘက်မှလည်းစိုးရိမ်မှုတွေထွက်ပေါ်နေပါတယ်ဒီကြောင့်ဗီအိုအေသတင်းတော့ဗီအိုအိုင်ဘေကျင်းမြို့ကနေသတင်းပေးပို့ထားတာကိုကိုယ်စားဝန်ဆိ ောင်ဒါဇင်နဲ့ချီတည်ဆုံးခဲ့ရပြီးဖြစ်ပါတယ်။မြန်မာပြည်ဘက်ကထွက်ပြေးလာတဲ့ဒုက္ခသည်တွေကိုယူနန်အစိုးရကလူသားချင်းစာနာတဲ့အကူအညီတွေပေးနေတဲ့အကြောင်းတရုတ်နိုင်ငံရေးဌာနပြောခွင့်ရအမျိုးသမီးဟွာချုံရင်းကပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားသွားပါတယ်။
云南省方面呢，他们发布了有关的消息。截止目前呢，大概有三万余名。
现在地大，你妈比白强啊你，都看得东东了。丢比白狗，他比拉比，丢比白马，拉你你家人都云南苏亚噶表白的，丢苏亚奶奶嘞，鲁达金山那的奶奶，啥到西湾的古寨窑噶变保姆古很大的，这是啥的鲁阿的姑娘的狗，变你话的。
အခုထွက်ပြေးလာသူအရေးအတွက်ဟာကိုကန့်နေကိုမြမအစိုးရတပ်တွေက2009ခုနှစ်မှာထိုးစစ်ဆင်တိုက်ခိုက်တုန်းကအရေးအတွက်လောက်ရှိတယ်လို့နေဆက်မှာဈေးဆိုင်ဖွင့်ထားတဲ့ရန်ဆိုသူအမျိုးသားကပြောပါတယ်
။ဒီငုံမကြတဲ့ရေးတော့ကြိုက်တော့7 8 10တော့ကိုနာမည်နဲ့ရေးချင်းချေဖောက်ကလာ
တော့ပြောတာကတော့သူ့မိသားစုဝင်10ယောက်လောက်နေဆက်ဖြတ်ကျော်ပြီးထွက်ပြေးသွားတာမနေ့ညကဟိုဘက်အချမ်းကိုရောက်သွားပါပြီတဲ့။မြန်မာနိုင်ငံဘက်အချမ်းမှာအလုလာလုံနေကြတဲ့တရုတ်လူမျိုးတွေလည်းပြည်မာကြီးဘက်ကိုပြေးကုန်ကြပြီးအခြေအနေတွေပြန်လည်တည်ငြိမ်လာမှာကိုစောင့်ဆိုင်းနေကြတယ်လို့ပြောသွားတာပါအခြေအနေတွေပိုဆိုးမသွားအောင်ထိန်းသိမ်းလှုပ်ဆောင်ကြဖို့နိုင်ငံရေးဌာနပြောခွင့်ရအမျိုးသမီးဟွာချုံရင်းကလည်းအခုလိုဆက်ပြောပါတယ
်所以我们也想借这个机会呢再次呼吁一下缅甸有关冲突的各方保持
ဒီတစ်ခါမှာပါဝင်ပတ်သက်နေသူအားလုံးအနေနဲ့အခြေအနေတွေပိုဆိုးမသွားအောင်ထိန်းသိမ်းလှုပ်ဆောင်ကြဖို့နေဆက်ဒေတာမှာတည်ငြိမ်အေးချမ်းမှုရှိဖို့နဲ့အထူးသဖြင့်တော့တရုတ်နိုင်ငံဘက်အချမ်းမှာလုံခြုံရေးကိုထိခိုက်စေမဲ့ကိစ္စတွေမဖြစ်အောင်ရှောင်ရှားကြဖို့တရုတ်အစိုးရအနေနဲ့တောင်းဆိုပါရစေ
။မြန်မာနိုင်ငံမြောက်ပိုင်းဒေတာမှာငြိမ်းချမ်းရေးတည်ရှိမှုဟာတရုတ်နိုင်ငံအတွက်အင်မတန်အရေးကြီးတဲ့အကြောင်းဒီနေ့လာနေ့ထုတ်အစိုးရပိုင်း Global Times သတင်းစာကခေါင်းကြီးပိုင်းမှာရေးသားဖော်ပြထားပါလေ။ဒါအပြင်ကိုကန့်နေဟာတရုတ်တိုင်းရင်းသားတွေဖြစ်တာကြောင့်တရုတ်နိုင်ငံအတွင်းဒီကိစ္စပေါ်အာရုံစိုက်မှုပိုများနေပြီးရုရှားနဲ့ယူကရိန်းကြားပိုင်ဆိုင်မှုအငင်းပွားနေတဲ့ခရိုင်းမီးယားဒေသလိုဖြစ်လာမလားဆိုတဲ့မှားယွင်းစွာခိုင်နှိုင်းပြောဆိုမှုတွေထွက်ပေါ်နေလို့လည်းအဲ့ဒီခေါင်းကြီးပိုင်းမှာရေးသားထားပါတယ်။ဒီပိဋိဖက်ကကြောင့်တရုတ်အစိုးရအနေနဲ့အခုချိန်မှာတန်တမာအေးအေးရဆင်ခွန်မှုတွေနဲ့ရင်ဆိုင်နေရတာကြောင့်တရုတ်လူမှုအတိုင်းအဝိုင်းအနေနဲ့မြန်မာနိုင်ငံမြောက်ပိုင်းဒေသမှာဖြစ်နေတဲ့ကိစ္စတွေမှာကြားဝင်ပါတာမျိုးမလုပ်ကြဖို့လည်း Global Times သတင်းစာခေါင်းကြီးပိုင်းမှာရေးသားထားပါတယ်။အဲ့ဒီလိုအစိုးရပိုင်းကဟန်တာပြောဆိုမှုတွေရှိနေတဲ့ကြားကပဲကိုကန့်လူမျိုးတွေဟာတရုတ်အမျိုးမျိုးကပိုင်ဆိုင်နေဆိုပြီးအွန်လိုင်းပေါ်မှာရေးသားပြောဆိုနေကြပါတယ်။ကိုကန့်လူမျိုးစုတွေလို့ဆိုတဲ့သွေးတန်ရဲရဲနဲ့တည်ဆုံသူတွေအလောင်းတွေကိုရယူထားတဲ့ဓာတ်ပုံတွေတရုတ်အစိုးရစင်စာအဖွဲ့ကအင်တာနက်ပေါ်ကဖြုတ်မချခင်အထိအွန်လိုင်းပေါ်မှာခဏပြန့်နှံ့သွားခဲ့ပါသေးတယ်။အွန်လိုင်းပေါ်ကဓာတ်ပုံတွေကိုဖြုတ်ချလိုက်ပေမဲ့လည်းတရုတ်အစိုးရကစင်စာလုထားတဲ့သတင်းဓာတ်ပုံတွေကိုပြန်တင်ပေးနေတဲ့ Free Weibo Internet Website မှာကိုကန့်လူမျိုးအလောင်း3လောင်းဓာတ်ပုံကိုတက်ကြည့်လို့ရနေတော့ဖြစ်ပါတယ်အခုဖြစ်နေတဲ့ပြိပခါမှာဘသူမှန်နေမှားတယ်ဆိုတာကိုကြည့်မနေပဲတရုတ်အစိုးရအနေနဲ့တရုတ်လူမျိုးလို့သတ်မှတ်ခံထားရတဲ့ကိုကန့်နေတပ်ဖြတ်ခံရတဲ့ကိစ္စမှာကြားဝင်ဆောင်ရွက်ပေးဖို့အဲ့ဒီ website မှာရေးသားတောင်းဆိုထားပါတယ်အဲ့ဒီအလောင်း3လောင်းတပ်ပုံဟာကိုကန့်နေဟုတ်တယ်မဟုတ်ဘူးဆိုတာကတော့တိကျအတိပြုလို့မရသေးပါဘူးအဲ့ဒီ website မှာပဲတင်ထားတဲ့တခြားရေးသားမှုတစ်ခုမှာတော့ကိုအင်တကားဘဝမှာဖြစ်နေတဲ့ပြဿနာကိုမဖြေရှင်းနိုင်မဲနဲ့တရုတ်စီးပွားရေးလုပ်ငန်းတွေကိုကူညီပေးမယ်ဆိုပြီးရေချောင်းပိုးလမ်းမကြီးနဲ့ပိုးလမ်းမကြီးအစ်စ်တစ်ခုတည်ဆောက်ပြီးကဘာကိုထိုးဖောက်နိုင်ဖို့ကုန်သွယ်ရေးလမ်းကြောင်းတွေဖွင့်မယ်လို့ပြောဆိုနေတဲ့တရုတ်အစိုးရရဲ့လုပ်ရက်ကိုဘလို့ထောက်ခံနိုင်မလဲဆိုပြီးတော့နိုင်ငံရေးဌာနရဲ့ရည်တည်ချက်အပေါ်ဝေဖန်ရေးသားထားပါတယ်။ဒါ့အပြင်ကြားထဲမှာမြေစာပင်ဖြစ်နေတဲ့တရုတ်လူမျိုးတွေအတွက်လည်းအာဏာပိုင်တွေကလုံလုံလောက်လောက်ရည်တည်ဆောင်ရွက်ပေးခြင်းမရှိဘူးလို့ဝေဖန်ရေးသားထားပါတယ်။ကိုကန့်ဒေသတွေမှာအခုလိုတိုက်ပွဲတွေဖြစ်လာတာဟာတရုတ်မန်ဒရင်းဘာသာစကားနဲ့ပန်ဂျာရှင်လို့ခေါ်တဲ့ဖုန်ကြားရှင်ကြောင့်ဖြစ်တယ်လို့မြမအစိုးရဘက်ကတော့အပြစ်ဖို့ထားပါတယ်ဖုန်ကြားရှင်ကိုတရုတ်ပြည်ဘက်ကနေအကူအညီပေးနေသူတွေကိုတားဆီးပေးဖို့လဲမြမအစိုးရဘက်ကတရုတ်အစိုးရကိုကန့်လန့်ထားတယ်လို့ဆိုပါတယ်သူရဲ့လက်ထောက်ကမြမအစိုးရနဲ့ပူးပေါင်းသွားတဲ့2009ခုနှစ်ကစလို့ဖုန်ကြားရှင်ဟာထွက်ပြေးတင်းချောင်နေခဲ့ရာကနေမကြာသေးခင်ကမှဒီဒေသကိုပြန်လာပြီးတပ်ဖွဲ့အင်အား1000လောက်ကိုစုစည်းနိုင်ခဲ့တယ်လို့လေလာသူတွေကပြောဆိုနေကြပါတယ်အခုနှစ်ကွန်ပိုင်းမှာအထွေထွေရွေးကောက်ပွဲကြီးကျင်းပဖို့ပြင်ဆင်နေတဲ့တစ်ချိန်တည်းမှာပဲမြမအစိုးရဟာလက်နက်ကန်တိုင်းရင်းသားတွေနဲ့တနင်္ဂနွေလုံးဆိုင်ရာအပြစ်ခံရဆေးရေးသဘောတူညီချက်ရနိုင်ဖို့ကြိုးပမ်းဆောင်ရွက်နေတာဖြစ်ပါတယ်ခင်ဗျာ